အားလုံးပဲရှလုံယရှုနာမ၌တယောက်ချင်းစီကိုနှုတ်ခွန်းဆက်တာပါတယ်အာကျွန်မဒီကနေ့ယူဆောင်လာတဲ့နှုတ်ကပတ်တော်ရဲ့ခေါင်းစဉ်နာမည်ကိုတော့ Season for Everything เนาะအရာခက်သိမ်းအတွက်အချိန်ကာလလို့ခေါင်းစဉ်ပေးထားပါတယ်ဆိုတော့နှုတ်ကပတ်တော်မစားခင်မှာအတူတကွဆူတောင်းကြရအောင်ကောင်းငင်ပုံ၌ရှိရမှုသောကျွန်တော်တို့ပါကိုတော့နှုတ်ကပတ်တော်အတွက်ကိုကျေးဇူးတင်ပါတယ်တမီးတို့နှုတ်ကပတ်တော်ကြားတဲ့အခါမှာတကယ်ပဲတမီးတို့အတွက်တိဆောက်စရာဖြစ်စေတော်မူပါတရှင်သောဝိညာဉ်တော်ဖခင်တမီးတို့ရဲ့နှလုံးသားများကိုပြည့်ပြည့်တနာတော်မူပါတမီးရဲ့နှုတ်ရှာပါဇက်ကိုလည်းအသုံးပြုတော်မူပါအချိန်တိုင်းအလုံးစုံကိုစက္ကအနန္တရဲ့ယေရှုနာမ၌ဆုတောင်းပါရပါအာမင်ဆိုတော့နော် Season for Everything အရာခက်သိမ်းအတွက်အချိန်ကာလလို့နာမည်ပေးထားတယ်ဒီသနာခြင်းအခန်းကြီး3အခန်းငယ်1ကနေ4ကိုကြည့်အောင်ခက်သိမ်းသောအမှုအရာတို့သည်မိမိတို့အချိန်ရှိမိုးကောင်းကင်အောက်၌ကြံစည်သည်။အသီးသီးတို့ကိုပြုရသောအချိန်ရှိခွားချိန်နှင့်တည်ချိန်လည်းရှိစိုက်ပျိုးသောအချိန်နှင့်စိုက်ပျိုးရသောအရာကိုနှုတ်ရသောအချိန်လည်းရှိတက်ရသောအချိန်နှင့်အနာပြောက်စေရသောအချိန်လည်းရှိ၏ဖြိုဖျက်ရသောအချိန်နှင့်တိဆောက်ရသောအချိန်လည်းရှိ၏ငိုရသောအချိန်နှင့်ရေရသောအချိန်လည်းရှိ၏ညီးတွားရသောအချိန်နှင့်ကခုံရသောအချိန်လည်းရှိ၏ဆိုတော့เนาะကျမတို့ကဆူတောင်းတဲ့အခါမှာเนาะဆူတောင်းတဲ့အရာတွေမရလာသေးတဲ့အခါမှာဒါမှမဟုတ်လို့ရှိရင်လည်းเนาะဆူတောင်းရင်းနဲ့ဘာမှမဖြစ်လာဘူးလို့ခံစားရတဲ့အချိန်မှာဆိုလို့ရှိရင်ကျမတို့နားလည်ထားရမယ့်အရာကဘာလဲဆိုတော့ဖခင်ရဲ့အချိန်ဆိုတာရှိတယ်เนาะဖခင်ကဒီကျမ်းစာထဲမှာဗာရေးထားတယ်ဆိုတော့ခွားချိန်နဲ့တည်ချိန်ရှိတယ်ငိုရတဲ့အချိန်နဲ့ရေရတဲ့အချိန်နဲ့ရှိတယ်เนาะဆိုတော့ပြောချင်တာကျမတို့တစ်ချိန်လုံးငိုနေရမှာမဟုတ်ဘဲနဲ့ရေရတဲ့အချိန်ဆိုတာကလည်းရောက်ကိုရောက်လာမှာဖြစ်တယ်ဘာလို့လဲဆိုတော့အရာအားလုံးကိုဘုရားသခင်ကသူ့ရဲ့အချိန်ထဲမှာเนาะအလှပဆုံးပြုလုပ်တာဖြစ်တယ်ပေါ့เนาะဆိုတော့ဒါမဲ့တစ်ခုပဲရှိတယ်ဘုရားရဲ့အချိန်နဲ့ကျမတို့ရဲ့အချိန်နဲ့ကတော့တူချင်မတူတာဖြစ်တယ်ပေါ့เนาะဆိုတော့ဘာလို့ကျမတို့ပြောလဲဆိုတော့ခါတခါခါမှကျမတို့ကတော့အရန်ဒီအချိန်ကကျမတို့တို့အချိန်ရောက်နေပြီလို့ထင်တယ်ဒါမဲ့ဘုရားရဲ့အချိန်မဟုတ်သေးရင်ဘုရားကအလုံးလုံးမှာမဟုတ်ဘူးဆိုတော့ကာနာမြို့ကတော့မင်္ဂလာဆောင်တစ်ခုမှဆိုလို့ရှိရင်ဘုရားသခင်ယေရှုနဲ့သခင်ယေရှုရဲ့မယ်တော်မာရိကအဲကာနာမြို့ကမင်္ဂလာဆောင်သွားတယ်သွားတဲ့အချိန်မှာနော်စပည့်ကြီးကုန်တယ်ကုန်တဲ့အခါမှာမယ်တော်မာရိကနေပါပြောလဲဆိုတော့သခင်ယေရှုကိုစပည့်ကြီးကုန်ပြီလို့ပြောလိုက်တယ်အဲ့ဒီအချိန်မှာသခင်ယေရှုကဘာပြန်ပြောလဲဆိုတော့နော်ရှေ့ယေရှုကလည်းအချင်းမိမတင်းတီငါနှစ်အဘယ်သူဆိုင်တယ်နီငါအချိန်မရောက်သေးဘူးမိန့်တော်မူ၏တဲ့မယ်တော်မာရိအနေနဲ့ကြည့်ရင်စပည့်ကြီးကုန်ပြီမင်္ဂလာဆောင်မှာစပည့်ကြီးကုန်ပြီလေကိုယ်တော့ဒါအချိန်မလို့အချိန်မရောက်ရသေးမှလဲလို့ပြောစရာရှိတယ်။ဒါပေမဲ့ဖခင်ရဲ့အချိန်ဆိုတာကျမတို့နားလည်ခြင်းမှနားလည်မယ်။ဒါပေမဲ့ तू ဟာသူ့ရဲ့အချိန်ရောက်မှအလုပ်လုပ်တာဖြစ်တယ်။နောက်တစ်ခါတော့ကျမ်းစာထဲမှာထပ်ကြည့်အောင်မယ်ဆိုလို့ရှင်မာသမာရိနဲ့လာဇရုဆိုပြီးမောင်နှမတွေရှိရဲ့။အဲ့တော့မာသနဲ့မာရိရဲ့မောင်ဖြစ်တဲ့လာဇရုကနေမကောင်းဘူး။အဲ့ဒါကိုသခင်ယေရှုကတပည့်မျိုးမှရောက်နေတဲ့အခါမှာ तू ကသူ့ကိုသခင်ယေရှုကိုအကြောင်းကြားတယ်။ဆိုတဲ့အခါမှာသခင်ယေရှုကကြားတဲ့အခါမှာဘာပြောလဲဆိုတော့နော်ရှင်ယောဟန်အခန်းကြီး7အခန်းငယ်5မှာဘာပြောလဲဆိုထိုစကားကိုယေရှုတည်ကြားတော်မူလေထိုအနာသည်သေနာမဟုတ်ဖျားသခင်ဤဘုံတော်ကိုထင်ရှားစေသောအနာဖြစ်၏ထိုအနာကြောင့်ဖျားသခင်ဤသားတော်သည်ဘုံတော်ထင်ရှားခြင်းရှိလိမ့်မည်ဟုမိန့်တော်မူ၏ယေရှုသည်မာသကို၎င်းသူ၏ညီမနှင့်လာဇရုကို၎င်းချစ်တော်မူ၏လာဇရုနာသည်ကိုကြားတော်မူလင်ကြွတော်မမူဘဲထိုအရက်၌နှစ်ရက်နေတော်မူ၏ဆိုတော့ကျွန်တော်လူအနေနဲ့စဉ်းစားလို့ရှင်နော်နေမကောင်းဖြစ်တာကိုလည်းသခင်ယေရှုကကြားတယ်ပြီးတော့ဒီအရာကဘုန်းတော်ထင်ရှားမဲ့အနာပြောက်မဲ့အရာဆိုတာကိုလည်းသူသိတယ်ပြီးတော့လာဇရုနဲ့နော်မောင်နှမတွေအားလုံးကိုလည်းချစ်တယ်ဒါပေမဲ့ဘာလို့မသွားသေးပဲနဲ့သူကနှစ်ရက်နေရလဲလာဇရုနေမကောင်းတာကိုကြားပြီဆိုတာနဲ့သခင်ယေရှုသွားလိုက်တယ်ဆိုရှင်အနာပြောက်ကောင်းပြောက်နိုင်တယ်လာဇရုတန်းပြီးတော့သေစရာတောင်မလိုပဲဖြစ်နိုင်တယ်နော်ဒါပေမဲ့သခင်ယေရှုကနှစ်ရက်စောင့်ပြီးတော့มาသွားတယ်။အဲ့ဒီအခါမှာလာဇရုကလည်းတည်သွားတယ်ပြီးတော့မာသနဲ့မာရိလည်းပူဆွေးရတယ်။ဒါမဲ့လို့သူကသူ့ရဲ့အချိန်ကျတဲ့အခါမှာလာဇရုကိုထွက်ခဲ့လို့လို့ခေါ်တဲ့အခါမှာလာဇရုကတေရာကနေပြီးတော့ပြန်လဲကျမ်းမာစေတာဖြစ်တယ်။တခါတခါမှကျွန်မပြောချင်တာကတော့ကျွန်မတို့ရဲ့အချိန်နဲ့ဖခင်ရဲ့အချိန်ကမတူသလိုဖခင်အလုံးလုံးမဲ့နေရာမှာဖခင်ရဲ့နော်အကျံအစီတွေကိုကျွန်မတို့လူအောင်နှောင်းနဲ့နားမလည်နိုင်တာဖြစ်တယ်เนาะဆိုတော့ဒီမှာကျွန်မခွန်အားရတာတခုရှိသေးတယ်။ဘာလဲဆိုတော့ခါကြတော့เนาะသခင်ယေရှုကမာယေရှုဒီမာသကို၎င်းသူဤညီမနှင့်လာဇရုကို၎င်းချစ်တော်မူ၏တဲ့ဆိုတော့သခင်ယေရှုကဒီမောင်နှမ၃ယောက်စလုံးကိုချစ်တဲ့ဖခင်ဖြစ်တယ်เนาะဆိုတော့ကျွန်တော်တို့တစ်ခါတစ်ခါမှာအခက်ခဲကြုံတဲ့အခါမှာဆူတောင်းတဲ့အခါမှာအဖြစ်မရသလိုဖြစ်တဲ့အခါမှာဘာလဲကိုရောသမီးကိုမချစ်တော်ဘူးလားကိုရောသမီးကိုမျက်ကွယ်ပြုတ်လိုက်ပြီလားဆိုပြီးဝမ်းနဲ့တက်တဲ့အချိန်ရှိတယ်။ဒါပေမဲ့ သခင်ယေရှုကနော်ဘုရားသခင်ကကျမတို့ကိုအချိန်မရွေးနေရာမရွေးမှာကျမတို့ဘာပဲဖြစ်နေဖြစ်နေသူကကျမတို့ကိုချစ်တယ်ဘုရားဖြစ်တယ် unconditional love နော်ဘုရားကကျမတို့ကိုအချိန်နေနဲ့မဆိုင်မဲနဲ့ချစ်တယ်ဘုရားဖြစ်တယ်ဆိုတာကိုကျမဒီမှာနားလည်ရတယ်ပေါ့နော်ဒါနောက်တစ်ခုကဘာပြောချင်တာလဲဆိုတော့ကျမတို့မာသနဲ့မာရီလိုပဲဝမ်းနေရတယ်ဒါပေမဲ့လို့သခင်ယေရှုလာပြီးတော့เนาะအချိန်ရောက်တဲ့အခါမှာလှုပ်တဲ့အခါမှာတော့ရာဇလူကပြန်လဲပြီးတော့เนาะကျမ်းမာရတဲ့အခွင့်ကိုရတဲ့အခါမှာကျမတို့မာသမာရီကဲသူပဲအများအားဝမ်းနေချင်းရှိနေမှာမဟုတ်ဘဲねဝမ်းသာရတဲ့အချိန်ဆိုတာရောက်ကိုရောက်လာမှာဖြစ်တယ်ဆိုတာကိုဒီမှာအနည်းငယ်ပြောပြခြင်းねဆိုတော့ကျမ်းစာထဲမှာเนาะကျမတို့လူတယောက်ရဲ့အတ္တတာကိုလေ့လာရအောင်သူ့ရဲ့အတ္တတာထဲမှာဆိုရင်เนาะသူကအခက်ခဲမျိုးစုံကိုကြုံတွေ့ရတဲ့သူဖြစ်တယ်အဲ့ဒီသူကတော့ယောဘဖြစ်တယ်เนาะဆိုတော့ယောဘဆိုတာကိုเนาะကျမ်းစာထဲမှာဘယ်လိုရေးထားလဲဆိုတော့ယောဘကစုံလင်ဖြောက်မှတ်ခြင်းရှိတယ်ဘုရားသခင်ကိုကြောက်ရွံ့သောသူဖြစ်တယ်မကောင်းသောအကျင့်ကိုရှောင်သောသူဖြစ်တယ်ပြီးရင်သူ့မှာเนาะသား9ယောက်ရှိတယ်သမီး3ယောက်ရှိတယ်အဲ့ဒါအပြင်ပစ္စည်းဥစ္စာအကုန်အစုံအလင်နဲ့သူကပြည့်စုံစုံလင်နဲ့သူဖြစ်တယ်တဲ့ဆိုတော့တော့အဲ့မှာတနေ့မှာကောင်းကင်တမန်နဲ့အတူစာရန်ကဘုရားသခင်စီကိုရောက်လာတယ်အဲ့အခါမှာပြောတဲ့စကားပေါ့နော်ယောဘဝိထုအခန်းကြီး1အခန်းငယ်8ကနေကိုယ်ကိုကြည့်အောင်ထာဝရဘုရားကလည်းတဲ့ငါကြွန်ယောဘကိုစင်ကြီးပြီးတော့မြေကြီးပေါ်မှာသူနှင့်တူတော်သူတယောက်မျှမရှိစုံလင်ဖြောက်မှတ်ပြီးဘုရားသခင်ကိုကြောက်ရွံ့တော်သူမကောင်းသောအကျင့်ကိုရှောင်တော်သူဖြစ်သည်ဟုစာရန်အာမိန်တော်မူ၏စာရန်ကလည်းယောဘသည်အကျိုးမရပဲဘုရားဝတ်ကိုပြုတ်တော်တဲ့နော်ဆိုပြီးတော့ပြောတဲ့အခါမှာသူကစာတန်းကအကျိုးရလို့သာဘုရားသခင်ကိုကိုးကွယ်နေတာဖြစ်တယ်မဟုတ်ဘူးဆိုရင်တော့ဘုရားသခင်ကိုစွန့်ပစ်မှာပဲဆိုပြီးသူကပြောတယ်အဲ့ဒီအခါမှာဘုရားကသူ့ရဲ့ဥစ္စာရှိသမျှကိုစာတန်းလက်ထဲကိုထည့်တယ်သူကိုတစ်ခုမှသူ့ရဲ့ကိုတစ်ခုကိုသာနော်မထိခိုက်နဲ့လို့သူဘုရားသခင်ကပြောလိုက်တယ်အဲ့ဒီအခါမှာယောဘမှာပဲ ਆ ပါဖြစ်လဲဆိုယောဘစီကိုတည်င်းနေတစ်ခုပြီးတစ်ခုရောက်လာတယ်။ဘာလဲဆိုတချို့ဥစ္စာတွေကတော့သူများကြီးတိုက်လို့ကုန်သွားပြီ။တချို့ကကြတော့ကောင်းကင်ကနေမီးကျပြီးတော့ခါကြတော့မီးလောင်ပြီးပျက်စီးသွားတယ်။အဲ့လိုပဲပေါ့နော်။သားသမီးတွေအားလုံးကသူ့မှာရှိတဲ့သား9ယောက်သမီး3ယောက်ကအကိုအကြီးဆုံးအိမ်မှာစုနေရာကနေပြီးတော့ခါကြတော့အဲ့ဒီမှာလေကြီးတိုက်လို့အဲ့ဒီတိုက်အိမ်ကြီးကဒီသားသမီးတွေအပေါ်မှာပြိုကျပြီးတော့အကုန်လုံးတေသွားပါပြီဆိုတော့တည်င်းတွေကိုနော်သူယောဘစီကိုချက်ချင်းရောက်လာကြတယ်တစိုက်အောင်နော်ပြောချင်တာတည်င်းအကုန်လုံးကတပြိုင်တည်းထဲမှာရောက်လာတဲ့အခါမှာသူဘလောက်ထိဝမ်းနေလိုက်မလဲနော်ဘလောက်ထိနာကျင်လိုက်မလဲဥစ္စာသားသမီးအားလုံးလည်းကုန်တယ်ဒါပေမဲ့လို့သူပြန်ပြောတဲ့စကားကဘာလဲဆိုတော့ယောဘအခန်းကြီး1အခန်းငယ်20ရနေပြီးတော့22မှာနော်ထိုအခါတဲ့ယောဘသည်ထ၍မိမိဝတ်လုံကိုစုပ်လီဤသဘင်ကိုလည်းရိပ်၍မြေပြင်ပေါ်မှာဝှက်လျက်ကိုးကွယ်ပြီးလေငါသည်အဝတ်မပါဘဲအမိဝင်းတဲကထွက်လာ၏အဝတ်မပါဘဲအမိဝင်းတဲသူပြန်သွားတော်မူသာဝရဖျားပေးတော်မူ၏သာဝရဖျားလည်းရုတ်သိမ်းတော်မူ၏သာဝရဖျား၏နာမတော်သည်မင်္ဂလာရှိပါစေတည်းဟုဆိုလေ၏ယောဘသည်ဤအမှုများနှင့်တွေ့ကြုံတော်လဲမှမား၍သာဝရဖျားကိုလည်းအပြစ်မတင်မဲ့နေ၏သူ့ရဲ့အတ္တကတကယ်ပဲဆန်းနမူနာထားမယ်အတ္တဖြစ်တယ်နော်ကျမတို့တစ်ခါမှာအခက်ခဲကြုံလိုက်ပြီဆိုတာနဲ့ဖြစ်တတ်တာကဘာလဲဆိုတော့ဘုရားသခင်ကိုကျမတို့ကအပြစ်တင်မယ်ကိုရတာပါကိစ္စသမီးမှဖြစ်ရတယ်ဒီအရာကဘာလို့သမီးကြုံတွေ့ရတာလဲသမီးကဖြောက်မှတ်တယ်မဟုတ်ဘူးလားသမီးကဘုရားရဲ့အလိုတော်ကိုလိုက်ပြီးဆောင်တယ်မဟုတ်ဘူးလားဘာလို့ဒီလိုမျိုးဖြစ်ရတာလဲဆိုပြီးတော့ကျမတို့ကဘုရားသခင်ကိုနော်ပြစ်မှားတတ်ကြတယ်ဒါပေမဲ့ယောဘကတော့အဲ့လိုမဟုတ်ဘူးသူ့ရဲ့သားသမီးဥစ္စာအကုန်လုံးကုန်သွားတာတစ်ချိန်တည်းမှာနော်တစ်ချိန်တည်းမှာအကုန်လုံးကိုစွန့်လွတ်လိုက်ရတဲ့အချိန်မှာတောင်မှသူပြန်ပြောတဲ့စကားကထာဝရဘုရားပေးတယ်ထာဝရဘုရားကရုပ်သိမ်းတယ်ဒီအရာတွေသူ့လက်ထဲမှာရှိတဲ့သားသမီးဥစ္စာပစ္စည်းအားလုံးကဘုရားသခင်ပေးထားတယ်ဆိုတာကိုသူနားလည်တယ်အဲ့ဒါကြောင့်မို့ပြန်ရုပ်သိမ်းတယ်လို့လည်းသူကခံယူတယ်ပြီးတော့နော်နောက်တစ်ခုကျမဘာခွန်အားရရလဲဆိုတော့ခင်ဗျာဒီမှာဆိုလို့ရှိရင်သူရေးထားတာနော်အဲ့ဒီအကြောင်းအရာသားသမီးတွေဆုံးရှုံးတဲ့ဥစ္စာရဲ့ပစ္စည်းတွေဆုံးရှုံးနေဆိုတော့တိတဲ့အချိန်မှာကိုဘာလုပ်သေးလဲဆိုတော့မြေပေါ်မှာဝတ်လျက်ကိုးကွယ်ပြီးလျင်တဲ့နော်အဲ့ဒါဆိုတော့ဒီအရာတွေကိုကြားလို့ရှိရင်တော့ဝန်းနေစွာနဲ့ငိုကြွေးပေမဲ့သူကဘာလဲဖျားကိုကိုးကွယ်သေးတဲ့အတ္တတာရှိတယ်။ဒါလောက်ထိသူ့မှာကုန်ခန်းသွားတဲ့အရာသူ့မှာနော်ပျက်စီးသွားတဲ့အရာတွေကိုတောင်မှရှိနေတယ်ပေမဲ့ဖျားသခင်ကိုအပြစ်မတင်တဲ့အပြင်သူကဆက်လက်ပြီးတော့ကိုးကွယ်တဲ့အတ္တတာဖြစ်တယ်နော်နောက်တစ်ခါနော်အဲ့ဒါပြီးလို့ရှိရင်စာရန်ကနေပြီးတော့မပြီးသေးဘူးထပ်ပြီးတော့ဘုရားသခင်စီကိုသွားတယ်ဘုရားကငါကြုံယောဘကိုစင်ကြင်မိပြီလို့အကြောင်းမရှိပဲသူ့ကိုပျက်စီးစေခြင်းကတင်းတီငါ့ကိုတိုက်တွန်းတော်လဲပဲသူဒီဖြောက်မှတ်သောသဘောကိုဆွဲလန်းလျက်နေတယ်တဲ့ယောဘအခန်းကြီး1အခန်းငယ်4ကနေ6မှာဆိုလို့ရှိရင်နော်စာရန်ကလည်းအေးဖို့အေးဟုဆိုတကယ်သူလူဒီမိမိအသက်ဖို့မိမိဥစ္စာရှိသမျှကိုပေးပါလိမ့်မည်ယခုတဖန်လက်တော်ကိုဆန့်၍သူ့အယိုးနဲ့သူ့အသားကိုထိခိုက်တော်မူလျင်သူဒီမျက်မှောက်တော်၌ကိုတော့ကိုစွန့်ပယ်တော်မူပါလိမ့်မည်ဟုထာဝရဘုရားကိုပြန်လျှောက်လေ၏ထာဝရဘုရားကလည်းသူသည်တင့်လက်၌ရှိ၏ ตู้อัตตะคู่กูตาลุซีหูไม่หนอหมู่เลยสู้เนาะซาแรงอ่ะพยาหูโยภะกะมาเป็ดม้าหูสู้ล่ะอุษาปิสีดิตาตะมี้ดิปี้ตั้วลุเป็ดซี้ตั้วได้เฉยมาดองพยาทะคินโกมาเป็ดม้าหูสู้อ่ะตีดาวตัวไม่ยัดเตี้ยอูแทบไปแล้วเป็ดซี้ผู้อย่างตัวลาตีดาเนาะตู้เยอัตตะกูไม่ถี่ตีลุบาเดอัตตะกูถี่บีสู้ยินเนาะอะลุไม่หนีบาอูพยาทะคินโกเป็ดเปมาเว้สู้บีပြောได้คําว่าพยาทะคินอ่ะอัตตะกูတော့မထီနဲ့เนาะခန္ဓာကိုယ်ကိုကြိုက်တယ်လို့လုံးလို့ရတယ်အယိုးနဲ့အသားကိုထိခိုက်လို့ရတယ်ဆိုပြီးပြောလိုက်တဲ့အခါမှာတဲ့เนาะယောဘရဲ့เนาะဘလို့ဖြစ်သွားလဲဆိုတော့ယောဘရဲ့ခြေဘဝကနေပြီးဥထိတ်တိုင်အောင်အနာစိမ့်နေဆွဲတယ်တဲ့เนาะပြီးပြီဆိုရှင်ရားနာလုံးလို့ तू อ่ะကိုယ်ကိုချစ်เสียအိုးချမ်းကိုကင်ပြီးတော့မီးဖို့ပြားထဲမှာပဲ तू อ่ะထိုင်ရတဲ့ဘဝကိုရောက်သွားတယ်သူ့ရဲ့တစ်ခုလုံးကအနာစိမ့်နေပေါက်တယ်เนาะလူရှိကိုမထွက်ရဲတော့ရားနာလုံးလို့เนาะအိုးချမ်းကိုလက်နဲ့တောင်မကုတ်နိုင်တော့အိုးချမ်းကိုယူပြီးမီးဖို့ပြားနာမှာ तू อ่ะနေရတဲ့ဘဝကိုရောက်သွားတယ်အဲ့ဒီအခါမှာယောဘနဲ့အခန်းကြီး9ကနေ10မှာเนาะယောဘရဲ့မိန်းမကဘယ်လိုပြောလဲဆိုတော့ထိုအခါတဲ့မယားကတင်တီဖြောင့်မတ်တော်တရားကိုဆဲလန်းသေးတယ်လို့ဘုရားသခင်ကိုစွန့်ပြစ်၍တေလောဟုဆို၏ယောဘကလည်းမိန်းမမိုက်ပြောတဲ့တကယ်တော့တင်တီပြော၏အဘယ်သို့နည်းငါတို့သည်ဘုရားသခင်၏လက်တော်မှဒုက္ခချမ်းသာကိုခံရသည်ဖြစ်၍ဒုက္ခဆင်းရဲကိုမခံမယူရသလောဟုယောဘသည်ဤအမှုများနှင့်တွေ့ကြုံတော်လဲနှုတ်ဖြင့်မျှမမာ၍အာမင်ဆိုတော့เนาะဒါလောက်ထိသူခံစားရတဲ့အချိန်မှလာလဲနှုတ်ဖြင့်တောင်မှသူကမမားရွေးနဲ့အသက်တာဖြစ်တယ်ဒီမှာเนาะကျမတို့ဗာတင်ယူရလဲဆိုကျမတို့အမျိုးသမီးတွေအတွက်မိန်းမမိုက်မဖြစ်ဘူးကျမတို့တင်ငန်းစာယူရအောင်เนาะကို့အမျိုးသားဒါမှမဟုတ်ရှင်မိသားစုဝင်တစ်ခုခုကเนาะအချိန်နေမကောင်းတာကြုံရတယ်တစ်ခုခုเนาะကိုမကြုံကျင်တဲ့အရာတွေကြုံရတဲ့အခါမှာကျမတို့ကအပြစ်တင်ဖို့မဟုတ်ဘဲဖះကိုစွန့်ပစ်ခိုင်းဖို့မဟုတ်ဘဲဖះကိုအပြစ်တင်ဖို့မဟုတ်ဘဲနဲ့เนาะဖះနဲ့အတူဆက်လက်ပြီးတော့ဖះကိုရှာနိုင်သောအသက်တာလက်တွဲပြီးတော့ကျမတို့ဆူတောင်းနိုင်တဲ့အသက်တာဖြစ်အောင်ဘုရားသခင်စီမှာကျမတို့ကခွန်အားတောင်းခံရမှာဖြစ်တယ်เนาะဆိုတော့ယောဘဆိုလို့ရှိရင်အဲ့အချိန်ထိဘုရားကို तू ကနှုတ်ဖြင့်တောင်မပြစ်မားတဲ့သူဖြစ်တယ်ဆိုတော့เนาะမှန်တယ်အဲ့ဒီအနောက်မှာဆိုလို့ရှိရင်ယောဘဝတ္ထုထဲမှာပြန်ဖတ်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအနောက်မှာဆိုလို့ရှိရင်သူ့ရဲ့အဆွေခင်ပွန်း3ယောက်ကလာတယ်ပြီးတော့သူ့ကိုเนาะနှစ်သိမ့်တလူလူနဲ့သူ့အပြစ်တွေပြောတဲ့အခါမှာနင်ကအပြစ်ရှိလို့ဒီအရာတွေကိုခံစားရတာဘုရားသခင်ကနင့်ကိုအပြစ်ပေးတာအမျိုးမျိုးသူ့ကိုပြောတဲ့အခါမှာတော့ तू ကပြန်ပြောတယ်เนาะငါမမွေးခဲ့ရင်ကောင်းပါပဲတည်ရင်ပိုကောင်းတယ်เนาะနောက်တစ်ခါเนาะဖះသူကဖြောင့်မတ်ပါတယ်ဒါပေမဲ့လို့ဖះကဒါတွေကိုကြုံစည်တာပါဆိုပြီးလူဖြစ်တဲ့အားလို့ဆိုတော့သူဒါမျိုးတွေပြန်ပြောတာတော့ရှိတယ်ဒါပေမဲ့သူ့ရဲ့အသက်တာကဘာလဲဆိုတော့ဖះစီကနေဘယ်တော့မှမထွက်သွားဘူးအဲ့ဒါအပြင်ဖះကိုအမြဲရှာတဲ့သူဖြစ်တယ်ဖះကိုအမြဲမျှော်လင့်တဲ့သူဖြစ်တယ်ဆိုတာကိုယောဘအခန်းကြီး23အခန်းငယ်10ကနေ10မှာတွေ့ရတယ်เนาะယခုမူကားတဲ့ငါတက်လျင်ဖះသခင်ရှိတော်မူစုတ်လျင်ကိုတော်ကိုမယိမ့်မီလုတ်တော်မူရတယ်လဝဲဘက်သူသွားလျင်ကိုတော်ကိုမဖူးတွေ့ရလက်ရဘက်၌ပုံးရှောင်လျင်နေတော်မူသောကြောင့်ကိုတော်ကိုမမြင်ရနော်လက်ရဘက်၌ပုံးရှောင်လျက်နေတော်မူသောကြောင့်ကိုတော်ကိုမမြင်ရသို့တော်လည်းငါသွားသောလမ်းကိုတည်တော်မူ၏စစ်တော်မူခြင်းကိုခံပြီးမှရွှေကဲ့သို့ငါပေါ်လိမ့်မည်ဆိုတော့နော်ဒီကျမ်းဘက်ကိုကျွန်မဖတ်လို့ရှိရင်နော်သူကနော်ဖះကိုနော်ရှာနေတဲ့အတ္တတာဖြစ်တယ်။ तू လက်ရဘက်ကိုသွားကြည့်တယ်၊လက်ဝဲဘက်ကိုသွားကြည့်တယ်၊ဘုရားကအတွေ့မခံဘူး။ဒါပေမဲ့ तू သွားတဲ့လမ်းကို तू တည်တယ်၊ဘုရားသခင်ကိုပဲမျှော်ကြည့်တယ်။သူ့ရဲ့အတ္တတာကငါသွားတဲ့လမ်းကိုငါတည်တယ်၊စစ်တော်မူခြင်းကိုခံပြီးမှ तू ရွှေကဲ့သို့ပေါ်လာမယ်ဆိုတဲ့ဘုရားစီမှာမျှော်လင့်ချက် तू မှာရှိတယ်နော်။ဆိုတော့ကျမတို့လည်းအဲ့လိုပဲတစ်ခါတစ်ခါမှဘုရားကိုရှာတယ်နော်။သူတောင်းနေဖះကိုအဖြစ်ရှာတဲ့အခါမှာကျမတို့ငြိမ်သက်ခြင်းလို့ရတယ်ဒါပေမဲ့အဖြစ်အတိအကျလည်းမသိရဘူးအချိန်ကလည်းကျမတို့တော့လူအနေနဲ့ကြည့်ရဆိုရှင်အချိန်ကလည်းအရန်ရောက်နေပြီဟာကိုတော့ဒါမလုံးဝင်တော့မဖြစ်တော့ဘူးเนาะလုံးဝဖြစ်တော့မယ်เนาะဒါပေမဲ့သူတောင်းရင်းနဲ့လည်းဖះသခင်ရဲ့လက်ရာကိုမတွေးရသေးဘူးဆိုတော့เนาะဘာစတေးဘာမှဖြစ်မလာသေးတဲ့အခါမှာကျမတို့ရဲ့စိတ်ထဲမှာเนาะဖះကိုအပြစ်တင်ခြင်းနဲ့စိတ်တွေဖះအားလျှော့ခြင်းနဲ့စိတ်တွေရှိတတ်တယ်ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့เนาะယောဘကဲသူကျမတို့ကိုဖះသခင်ကစစ်နေတာဖြစ်နိုင်တယ်ကျမတို့စစ်ပြီးရဲ့အချိန်ကုန်သွားတဲ့အခါစစ်ပြီးရဲ့အချိန်ပြီးသွားတဲ့အခါမှာကျမတို့ကရွှေကဲသူပေါ်တဲ့အသက်တာဖြစ်မယ်ဆိုတဲ့ယုံကြည်ချက်မျိုးရှိရမှာဖြစ်တယ်เนาะယောဘကဲသူပဲငါသွားတဲ့လမ်းကိုငါတည်ဖះသခင်နဲ့ကိုနဲ့မှန်ကန်ဖို့ရာကအရေးကြီးဆုံးဖြစ်တယ်။ကျန်တဲ့လူတွေပြောနေတဲ့အရာမဟုတ်ဘဲနဲ့ဖះကိုကိုဘာပြုပြင်စေချင်လဲ။ဒါမှမဟုတ်ရှင်ဖះနဲ့ငါနဲ့သွားနေတာမှန်တယ်။ဒါဆိုလို့ရှိရင်ဖះကငါ့ကိုစစ်နေတာလားဆိုတာကိုကျမတို့အသက်တာမှာပြန်လည်စဉ်းကျင်ဖို့ရာအတွက်ဖြစ်တယ်နော်။ဆိုတော့ကျမတို့ဝမ်းနေတဲ့အချိန်တွေရှိတော်လဲပင်နော်။ရွှေကဲသူပြန်ပေါ်လာတဲ့အချိန်တွေရှိကိုရှိမှာဖြစ်တယ်။ဝမ်းနေရတဲ့အချိန်ရှိပေမဲ့ဝမ်းသာရတဲ့အချိန်ဆိုတာပေါ်ဖို့ပေါ်လာမှာဖြစ်တယ်နော်။ဆိုတော့ကျမစုတောင်းနေပေါ့နော်။ကျမရဲ့အသက်တာမှာဟာကိုတော့ပေါ့နော်တမီးတို့ရဲ့ဘဝတွေကအ အရန်ပေါ့နော်အာမှောင်နေတယ်လို့ပဲပြီးတော့ခါကျတော့မြန်မာပြည်ရဲ့အနာဂတ်ကြီးဆိုဘယ်လိုလုပ်မလဲပေါ့နော်အရန်ရှင်လေးဆရာကောင်းတဲ့ရှေ့ကိုမမြင်ရတဲ့ကဲသူမှောင်နေတယ်ကိုရောကဲပါဆိုပြီးကျွန်မဆူတောင်းတဲ့အခါမှာဘုရားသခင်ကကျွန်မကိုပေးတဲ့နှုတ်ကပတ်တော်ဖြစ်တယ်အဲ့ဒါဘာလဲဆိုတော့စာလံ35မှာပေါ့နော်အမျက်တော်သည်တဲ့ခဏထွက်ဤကျေးဇူးတော်မူကတသက်လုံးတည်ဤတဲ့ညာဦးရန်၌ငိုကြွေးခြင်းသည်လာ၍တဲကိုဤနနဲ့ရန်၌ကတချင်းဆိုရသောအခွင့်ရှိ၏အာမင်ဆိုတော့နော်ဟုတ်ပါတယ်ပေါ့နော်ကျမတို့ငိုနေရတဲ့အချိန်ဆိုတာရှိတယ်ဒါပေမဲ့ဖះကဘာပြောလဲဆိုတော့ညာဦးရန်မှာငိုနေရတယ်ဆိုလို့ရှိရင်တောင်မှမနဲ့မှာတချင်းဆိုရတဲ့အခွင့်ကိုဖះကပေးมาဖြစ်တယ်ဖះရဲ့နော်အမျက်တော်ထွက်ခဲ့တယ်ဆိုရင်တောင်မှလည်းဘာလဲဆိုတော့ခါကျတော့ဖះရဲ့နော်တစ္ဆာကနော်ဖះရဲ့ဂျေဇူးတော်ကတသက်လုံးကျမတို့မှာတည်တာဖြစ်တယ်အာမင်ဆိုတော့အဲ့လိုဖះကပြောတဲ့အခါမှာလည်းကျမအထက်ပြီး complain တက်တည်ရယ်နော်ကိုတော့ညာဦးရန်မှာရောက်နေတယ်ငိုကြွေးရတဲ့အချိန်ရှိရယ်အဲ့ဒီငိုကြွေးရတဲ့အချိန်ပြီးရင်တော့ဝမ်းသာရတဲ့အချိန်တချင်းဆိုရတဲ့အချိန်ရှိမယ်ဒါပေမဲ့ဒီညာအရန်ကြာတယ်လို့ပဲမှောင်လွန်းတယ်ကိုတော့အဲ့လိုပြောတဲ့အခါမှာဖះကဘာပြောလဲဆိုတော့နော်စာလံအခန်းကြီး121အခန်းငယ်1ကနေ6ကိုပြောရယ်ကျမအရန်ကိုခွန်အားရတယ်အရန်ကိုနော်ဖះကိုလည်းကျေးဇူးတင်တယ်ဘာလဲဆိုတော့ငါ့ကိုမဆချင်းအကြောင်းဒီအပါထွက်ပေါ်ထွက်ရသောတောင်ရိုးတို့ငါမျှော်ကြည့်ဤကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသောထာဝရဘုရားထံမှငါ့ကိုမဆချင်းအကြောင်းဒီပေါ်ထွက်ရဤတင်ဤခြေကိုချော်စီခြင်းကအခွင့်ပေးတော်မူမူတင့်ကိုစောင့်တော်သူသည်အိပ်တော်မူမူအကယ်စင်စစ်ဣတိရေလအမျိုးကိုစောင့်တော်သူသည်ငိုင်မီးအိပ်ပျော်ခြင်းရှိတော်မူမူထာဝရဘုရားသည်တင့်ကိုစောင့်တော်မူဤထာဝရဘုရားသည်တင်ဤလက်ရပန်း၌ရှိသောတင်ခိုးလုံးရအရေးဖြစ်တော်မူဤနေ့အချိန်၌နေ့အားဖြင့်၎င်းညအချိန်၌လအားဖြင့်၎င်းအထိခိုက်မရှိရတဲ့အာမင်ဆိုတော့နော်ကျွန်မခဏငါနော်ဘုရားကိုမေးခွန်းထုတ်တယ်လို့ပဲကိုတော့ညဦးရံမှာတော့မှောင်နေမနဲ့ညဦးရံမှာတော့ငိုကြွေးရတယ်မနဲ့ကြလို့ရှိရင်တော့ဝမ်းသာရမယ်ဆိုပေမဲ့ဒီညကအရန်ကြာလုံးနဲ့ဒီညကအရန်မှောင်လုံးနဲ့တမီးတို့မှောင်နေတဲ့အမှောင်ပိတ်နေတယ်လို့ဖြစ်နေတယ်တမီးတို့ဘဝတွေဘယ်လိုလုပ်ရမလဲဆိုတဲ့အခါမှာလေဖះကပါပြောဆိုတေချာစဉ်းစားပါတမီးနော်ဖះကအမြဲတမ်းတော့ညတောင်မှအိပ်ပျော်ငိုက်မီးခြင်းမရှိဘဲနဲ့ညအချိန်မှာမှောင်တယ်လို့ထင်နေရင်တောင်မှအိပ်ပျော်ငိုက်မီးခြင်းမရှိဘဲနဲ့စောင့်ရှောက်နေတာကဖះဖြစ်တယ်နော်နေ့အချိန်မှာနေ့အားဖြင့်၎င်းညအချိန်မှာညအားဖြင့်၎င်းကျမတို့အထီးခိုက်မရှိဘူးရန်အတွက်ဖះကအမြဲတမ်းဆောင်မပေးနေတာဖြစ်တယ်ဆိုတဲ့အခါမှာတကယ်ပဲကျမယေရှုတော်ချီးမွမ်းတယ်နော်ကျမတို့ဘဝမှာလည်းမှောင်မိုက်နေတယ်လို့တော့ဖြစ်တယ်ဒါပေမဲ့လို့ညအချိန်ထဲမှာရောက်နေတယ်လို့ရှိရင်တောင်မှနော်ညအချိန်မှာဖះသခင်ကအိပ်ပျော်ငိုက်မီးခြင်းမရှိဘဲနဲ့စောင့်ရှောက်နေတဲ့အချိန်စောင့်ရှောက်နေတာဖြစ်တယ်ပြန်စဉ်းစားကြည့်အောင်နော်ကျမတို့ရဲ့အသက်တာမှာနော်ဘလောက်ပဲခက်ခဲတယ်လို့ပြောပြောကျမတို့မကြိုက်တဲ့အရာကျမတို့မကြုံတွေ့ချင်တဲ့အရာတွေဆူတောင်းနေရင်းနဲ့ဂျားထဲမှာကြုံတွေ့ခဲ့ရင်တောင်မှဖះကဒီအနှုတ်ကပတ်တော်အပြင်ကျမတို့ဘာပြောလဲဆိုအဲ့ညတာရှိတယ်ဆိုရင်တောင်မှအဲ့ဒီထဲမှာအဲ့ဒီကြုံတွေ့နေရတဲ့အခက်ခဲတွေမှာဖះရဲ့ကျေးဇူးတော်ကလုံလောက်လျက်ရှိသေးတယ်ဖះကကျမတို့ကိုပါလဲအိပ်ပျော်ငိုက်မီးခြင်းမရှိဘဲနဲ့စောင့်ရှောက်နေသေးပဲဖြစ်တယ်ပေါ့နော်ပြန်စဉ်းစားပါကျမတို့ကျေးဇူးတော်ကအမြဲတမ်းလုံလောက်လျက်ရှိတယ်ကျမတို့ရေတွက်မယ်ဆိုလို့ရှိရင်နော်တခုခုကိုပြန်စဉ်းစားမယ်ဆိုလို့ရှိရင်အော်အဲ့ဒီအထဲမှာကိုဖះရဲ့ကျေးဇူးတော်ကလုံလောက်လျက်ရှိသေးတာဖြစ်တယ် My grace is sufficient for you နော်ဘယ်အချိန်မှာပဲဖြစ်ဖြစ်ဖះသခင်ရဲ့ကျေးဇူးတော်ကလုံလောက်လျက်ရှိတယ်ဆိုတာကိုဖះကပြောတယ် Hallelujah ဆိုတော့နော်ကျမတို့ကိုမဆတဲ့တောင်ရိုးကသာဝရဘုရားစီရာပဲဖြစ်တယ်အဲ့တော့ကျမတို့ကနော်အခက်အခဲရှိတဲ့အချိန်မှာစိတ်ပြတ်အားယုံခြင်းမရှိဘဲနဲ့စားလန်စရာကဲ့သို့ပဲနော်ကျမတို့ကိုမဆတဲ့တောင်ရိုးဖြစ်တဲ့ဘုရားသခင်နော်ကောင်းကင်နဲ့မြေကြီးကိုဖန်ဆင်းတဲ့သာဝရဘုရားကိုပဲကျမတို့ကမျှော်ကြည့်ဖို့ရန်အတွက်ဖြစ်တယ်အားမလျှော့ပဲဆက်လက်ပြီးတော့ဘုရားသခင်ကိုမျှော်ကြည့်တဲ့အခါမှာနော်အချိန်တန်တဲ့အခါမှာဘုရားရဲ့အချိန်ရောက်လာတဲ့အခါမှာတော့ကျမတို့ကတကယ်ပဲရွှေကဲ့သို့ပေါ်ထွက်လာတဲ့အသက်တာတွေဖြစ်မှာဖြစ်တယ်ပေါ့နော်ဆိုတော့နောက်ကဖတ်တော်ကအရင်ကြီးမရှိဘူးဒါပေမဲ့ကျွန်မအနှစ်ချုပ်ကိုပြန်ပြောရမယ်ဆိုလို့ရှိရင်နော်ဒေသနာခြင်းအခန်းကြီး3အခန်းငယ်17ထဲမှာရေးထားတယ်လို့ပဲခတ်သိမ်းသောအရာတို့ကိုမိမိတို့အချိန်တန်မှတယောက်ပတ်စွာဖန်ဆင်းတော်မူပြီဆိုတော့ဘုရားသခင်ရဲ့အကျင့်အဲ့နော်ပထမတစ်ချက်ကဆိုတော့ဗာလဲဆိုတော့အရာအားလုံးမှာဘုရားရဲ့အချိန်ရှိရယ်ဘုရားရဲ့အချိန်နဲ့ကျမတို့ရဲ့အချိန်ကတော့တူခြင်းမှတူမယ်ဒါပေမဲ့လို့အချိန်တန်တဲ့အခါမှာတော့ဘုရားသခင်ကအလှပဆုံးဖန်ဆင်းတဲ့ဘုရားရှင်ဖြစ်တယ်နံပါတ်1အချက်ကညာဦးရှင်မှာငိုကြွေးနေရပေမဲ့နော်နနက်အချိန်မှာတချင်းဆိုတဲ့အခွင့်ဆိုတာရှိရယ်ဆိုတော့ကျမတို့ဝမ်းနဲ့နေရတဲ့အချိန်မှာလည်းစိတ်မပြတ်ပါနဲ့ဒီအရာကအဆုံးမဟုတ်ဘဲနဲ့ဝမ်းသာရတဲ့အချိန်ဝမ်းနဲ့တဲ့အချိန်ပြီးတဲ့အခါမှာဝမ်းသာရတဲ့အချိန်ဆိုတာရောက်ကိုရောက်လာမှာဖြစ်တယ်နံပါတ်3အချက်ကကျမတို့မှောင်မိုက်နေတဲ့နေရာကိုမှောင်မိုက်နေတဲ့ညအမောင်ရံကိုရောက်နေတယ်လို့ထင်ရင်တောင်မှဘုရားသခင်ကကျမတို့ကိုအိပ်ပျော်ငိုက်မိခြင်းမရှိဘဲနဲ့စောင့်ရှောက်ပေးနေတာဖြစ်တယ်ဘုရားသခင်ရဲ့ကျေးဇူးတော်ကအမြဲတမ်းလုံလောက်တာဖြစ်တယ် เนาะโยบายอัตตะแก่ตัวเวพญาโกปျော်จี้ในอาคามาพญาเยอฉิงยောက်ลาในอาคามาတော့จมารุเยอัตตะฤกาชวยสินแก่ตัวเปลี่ยนแลပြီးတော့ปอท้นลามาဖြစ်တယ်ဆိုတာကိုဒီနေရာမှာယောက်ချင်းစီတိုင်းကိုခွာပြီးစင်ပါတယ်ဆိုတော့จมารุအဆုံးသက်စုတောင်းကြရအောင်เนาะကောင်းကင်ဘုံတိုင်းရှိအောင်ဆိုတော့ကျွန်တော်တို့ပါကိုတော့တမီးကိုနှုတ်ကပတ်တော်အတွက်ကိုယေရှုတင်တဲ့ကိုတော့တမီးတို့ရဲ့အသက်တာထဲမှာတကယ်ပဲကိုတော့ကိုမျှော်ကြည့်နိုင်တော့အသက်တာဖြစ်စေတော်မူပါတမီးတို့အချိန်တိုင်းမှာကိုတော့ရဲ့အချိန်ကိုနားလည်စေဖို့ကိုတော့မဆတော်မူပါအချိန်တိုင်းမှာကိုတော့ကတမီးတို့နဲ့အတူရှိတဲ့ဖခင်ဖြစ်တယ်ညအမောင်ရန်ထဲမှာလည်းကိုတော့ကတမီးတို့ကိုအိပ်ပျော်ငိုင်းမြည်ခြင်းမရှိဘဲနဲ့စောင့်ရှောက်ပေးနေတဲ့အတွက်ယေရှုတော်ကိုချီးမွမ်းတယ်အဲကိုတော့တကယ်ပဲကိုတော့ရဲ့ယေရှုတော်ကလုံလောက်လျက်ရှိရဆိုတာကိုနားလည်စေတော်ကြောင့်ယေရှုတင်တယ်ကိုတော့အချိန်မီနှုတ်ကပတ်တော်ကိုပြီးတဲ့အတွက်ယေရှုတင်တယ်အာเนาะအချိန်တန်တဲ့အခါမှာကိုတို့ရဲ့အချိန်ရောက်တဲ့အခါမှာတကယ်ပဲတမီးတို့ရဲ့အသက်တာတွေကရွှေစင်ကဲ့သို့ပြန်လည်ပေါ်နိုင်သောအသက်တာများဖြစ်ဖို့ရန်အတွက်ကိုတော်မဆပါမိအကြောင်းယေရှုနာမ၌ဆုတောင်းဆက်ကပ်ပါရဖာအာမင် God bless you all